ဒီနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုကိုစန့်ကျင်သူတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေမှာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောလင့်တဲ့အထောက်အထားတွေပုံမတွေ့ရှိလာနေရကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးခိုးဆဲသောမတ်စင်ဒူးစ်ကပြောဆိုလိုက်ပါတယ
် There is growing evidence that this same Myanmar military led by the same senior leadership is now engaging in crimes against humanity
တပ်ချက်မှုလက်ဆက်ချက်မှုကျေးဇူးရှိပြန်ပါနေဆက်မှုရေးပါဝင်လူသားလူပေါ်ကျွလို့နဲ့ရာဇမှုရောင်းနိုင်ပွဲရှိတဲ့လူရည်တွေကိုအရင်လိုပဲဒီစစ်ကောင်းဆောင်တွေဦးဆောင်တဲ့မြန်မာစစ်တပ်ကဆက်လုပ်နေတဲ့အထောက်အထားတွေပုံများလာနေပါတယ်ဆိုပြီးပြောသွားတာပါမြန်မာစစ်အာဏာရှင်တွေကျွလို့နဲ့ရာဇမှုရာချေချေပြန့်ပြန့်စီးရီချာနဲ့ရွေချက်ရှိရှိစီစဉ်ထားတဲ့ထောက်ထားတွေတွေ့ရပြီးဒီလူရည်တွေကိုတရားရုံးမှာဥပဒေနဲ့ညီစီရင်ဆုံးဖြတ်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါဒီလူရည်တွေကိုမြန်မာစစ်တပ်ကြီးကပူဇော်မှုကြီးမင်းအောင်လှိုင်ပါဝင်ထိပ်ပိုင်းကောင်းဆောင်တွေသိရှိထားကြောင်းလည်းကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆဲသောမတ်စင်ဒူးစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီကိုကြာသပတေးနေ့မှာမြန်မာနိုင်ငံချင်းရင်နဲ့ပတ်သက်လို့တင်ပြရမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆီယနာတိုင်းပြည်နောက်ပိုင်းလူမျိုးတက်ဖွဲ့လက်ချက်နဲ့တိုက်ဆုံသူ80ထက်မနည်းရှိနေပြီးဖမ်းဆီးထားသူ2000ကျော်ရှိနေကြောင်းလည်းထူးခိုးဆဲကပြောပါတယ်နိုင်ငံကတိုင်ဝမ်အနေနဲ့မြန်မာပြည်သူတွေအတွက်အားပေးထောက်ခံကြောင်းစကလုံးတွေသက်သက်မဟုတ်ပဲလက်တွေ့ဆောင်ရွက်မှုတွေနဲ့တက်တည်ပြဖို့နဲ့ချက်ချင်းလည်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်